ကျမကစုမုံပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာမျှတမှုမရှိဘူးဆိုပြီးအဓိကအတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးကြပါမယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွင့်လင်းမြင်သာမှုမရှိသလိုတရားမျှတမှုမရှိဘူးလို့ပြည်ခိုင်ဖြိုးပါတီအစိုးရခေါင်းဆောင်တွေကဒီကနေ့နေပြည်တော်ပါတီဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဝေဖန်လိုက်ကြတာပါကော်မရှင်အနေနဲ့တိကျလွတ်လပ်ပြီးအမိခိုကင်းကင်းမရက်တည်နိုင်ဘူးဆိုရင်တိုင်းပြည်ရဲ့တည်ငြိမ်မှုကိုပါထိခိုက်နိုင်တယ်လို့လည်းပါတီပြောခွင့်ရသူတဦးဖြစ်တဲ့ဦးသိန်းထွန်းဦးကပြောဆိုသွားပါတယ်ဒီစ
ီရအမိဘာနဲ့ပြရပါမယ်ဗိုင်းရပ်စ်ကနေပြီးတော့ကျွန်တော်တို့လုပ်နေတဲ့ဆိုလို့ရှိရင်ဘယ်တော့မှဆရာမပြတာပါတီလာနိုင်တယ်ဆိုတော့နိုင်ငံသားအဖွဲ့အစည်းဖြစ်လာတဲ့အတွက်ဒီနိုင်ငံသားလက်ထက်ကနေမဲမပေးလိုက်ရတဲ့အတွက်ဘယ်လိုလဲတော့ဒီကနေဖြစ်ပြီးတော့အစည်းအဝေးချင်းဖြစ်လာနိုင်တဲ့နေရာရှိပါအဲ့ဒီလိုရှိလာတဲ့ပုံစံစီအခုကျွန်တော်တို့နိုင်ငံပါတီရာဆိုတဲ့တောင်းဆိုတော့လက်ရှိရှိထားသောတာဝန်ပုဂ္ဂိုလ်နိုင်ငံတော်တာဖြစ်တဲ့အကြောင်းကျွန်တော်နေနေဒီနေရာမှာရှင်းလင်းပြပါမယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်ခိုင်ဖြိုးပါတီအပါအဝင်နိုင်ငံရေးပါတီတွေရဲ့အကြံပြုချက်တွေနဲ့ဆွေးနွေးမှုတွေကိုလစ်လျူရှုထားတဲ့အတွက်ရွေးကောက်ပွဲမှာတရားမျှတမှုရှိရေးတက်မတော်ကိုပါအကူအညီတောင်းခဲ့ရတယ်လို့လည်းပါတီတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ရင်မင်းမြင့်စွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီအဲ့
ဒီသတင်းစာရင်းမြစ်တွေတော့အစဉ်ဆုံးကနိုင်ငံရေးပါတီတွေတော့ဆွေးနွေးပြောတာတော့သိချင်တာလေးမေးချင်တာလေးနိုင်ငံရေးပါတီတွေအပေါ်မှာတော့ပြန်ပြီးပေါ့ဖြည့်ရှင်းပေးမှုစိတ်တည်တဲ့အခြေအနေရောက်တာဆိုဒါပေမဲ့ရောက်လာတဲ့အချိန်မှာပဲအဲပေါ့တော့ပြန်ပြီးတဲ့ဒီလိုအတိုင်းကိုပြန်ပြီး feedback မလုပ်တဲ့ပိတ်ဆံတဲ့နေတော့သူ့ရဲ့ဆောင်းတဲ့ချက်ဒီဥပဒေထုတ်ပြန်တာတက်တက်ပြေဆုံးမှုတွေကပုံစံချက်တာပထမတော့လက်ရှိအပေါ်ပေါ့တော့သူ့ရဲ့နေရာဆောင်းနိုင်ကြရဲ့လက်ချက်ပြီးတော့တိကျအဖွဲ့ဟိုခိုင်ဝါလေးတော့တိကျအဖွဲ့ကြီးဖြစ်တဲ့တက်တော်ကြီးတွေစိတ်တော်ကြောက်တဲ့ပြည်ခိုင်ဖြိုးပါတီနဲ့နိုင်ငံရေးပါတီ30ကျော်တို့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်ကဆောက်ရွက်ပေးနိုင်တာရှိမရှိဆွေးနွေးခဲ့တယ်လို့လည်းတက်ရောက်သူတွေကပြောပါတယ်။ဒီကနေ့မှာပြည်ခိုင်ဖြိုးပါတီကရွေးကောက်ပွဲနောက်ဆက်တွဲမတိမငိမ့်အခြေအနေတွေဖြစ်မှာကိုသတိပေးခဲ့တဲ့အပေါ်မှာသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
။အဓိကသူတို့ message ပေးခြင်းတာကတော့ဒါအရေးပေါ်အခြေအနေဖြစ်ကောင်းဖြစ်နိုင်တယ်အဒီခါကျရင်လူတို့ကဟိုဖိလိုက်ရင်ကြွမှာပဲလို့ဘာလို့ညာလို့ဒါဒီလဲအဲသူလျှောက်ပြောသွားတယ်ပြောသွားတော့အဲ့ဒီအပေါ်မှာဟိုသုံးသက်ကြည့်ရဲ့သူကသူတို့တွေကပေါ့နော်ဟိုရွေးကောက်ပွဲတစ်ခုကိုဝင်ဖို့အတွက်သူတို့ကိုသူတို့ယုံကြည်မှုမရှိတဲ့နဲ့ဟိုစစ်တပ်ကနေပြီးတော့မှဝင်ပြီးတော့မှဟိုအာဏာသိမ်းပြီးတော့မှရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုတဲ့ပုံမျိုးတော့တွေ့နေရတယ်အဲသူတို့သဘောမကျဘူးပါညာဆိုဥပဒေနည်းလမ်းနဲ့ဒီဖွဲ့စည်းပုံအခြေခံအောက်မှာတည်ရဲဥပဒေတွေအောက်မှာသူတို့လုံးလို့ရတဲ့ဟာတွေရှိတယ်အဲ့ဒီတိုင်းကိုသူတို့ကသွားရမယ
်နိုင်ငံရေးလေးလာတုံးသက်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟာဥယျာထွန်းကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုနိုင်ငံရေးအရသာဖြေရှင်းတင်တယ်လို့မြင်ပါတယ
်ဒီနိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်အပေါ်မှာယုံကြည်မှုမရှိရင်မကျေနပ်ရင်သူတို့လက်ရှိဒီအခြေခံဥပဒေရဲ့ဘောင်အတွင်းမှာပေါ့သူတို့လုံနိုင်တာတွေရှိပါတယ်အဲ့ဒါကဒီပြောင်စုရွေးကောက်ပွဲကော်မရှင်ကပြောင်စုအဖွဲ့အစည်းတည်းရဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီပြောင်စုအဖွဲ့အစည်းကိုဒီဆွဆွဲပြစ်တင်တဲ့ကိစ္စမျိုးပေါ့နော်ဆွဆွဲပြစ်တင်တဲ့ကိစ္စမျိုးလွတ်တော်တွေကနေတဆင်ပြလို့လုပ်လို့ရပါတယ်အဲ့ဒါကလုံထုံးလုံနည်းရတော့တမရကိုဆွဆွဲပြစ်တင်တဲ့နည်းနဲ့လုပ်တာပေါ့နော်အမှန်ကဒေရန်သူတို့လုပ်တင်တာအဲ့ဒီနည်းကိုလုပ်တင်တာပေါ့အဲ့ဒီလိုမဟုတ်ဘဲနဲ့တက်မတော်ကာဝေးဦးကြီးချုပ်ကိုသွားပြောတယ်ဆိုတော့ဒီလိုသွားလုပ်တဲ့ပါတီတွေအတွက်လည်းပြောမယ်ဆိုရင်တော့ဒါနိုင်ငံရေးလက်ခါကြတာပေါ့ဗျာ
နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရှင်ပြိုင်မှုပြည်ခိုင်ဖြိုးပါတီကအငိမ့်စားတက်မတော်သားတချို့အပါအဝင်ကိုယ်စားလှယ်လောင်းတစ်ထောင်ကျော်အမည်စင်ရင်တင်သွင်းထားပါတယ်ကိုယ်စားလှယ်လောင်းတွေဟာတိုင်းရင်းသားမဟာမိတ်ပါတီတွေရဲ့မဲဆန္ဒနယ်မြေတချို့ကနေလွဲလို့မဲဆန္ဒနယ်မြေ300နီးပါးမှာရှင်ပြိုင်သွားမယ်လို့လည်းကြေညာထားပါတယ်ရှင်ကျွန်မစုမုံပါ